ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန္တိတ်စာချုပ်ဖွဲ့ NATO ကစစ်သွင်းမော်တွေစီလုပ်ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရဲ့ပန်ချချက်ကိုတော့ဒီကနေ့ထုတ်ဂျာမန်သတင်းစာဘယ်တ်မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူရကီသမ္မတရီချစ်တာရဲ့အာရိုဝါကလည်းယူကရိန်းနဲ့ရုရှားကြားကြောင်းဝင်ညှိနှိုင်းပြဖို့ကန့်လန့်လိုက်ပါတယ်။နိုင်ငံကောင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အချင်းဒီတဲ့နိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲတွင်ရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒီကိစ္စဆက်လက်ဆွေးနွေးဆမှာဖြစ်တဲ့အကြောင်းလဲတူရကီသမ္မတကပြောခဲ့တာပါထိပ်သီးဆွေးနွေးပွဲတွင်ရုရှားနဲ့အမေရိကန်သမ္မတနှုတ်စနေနေ့မှာတရားတွေ့ဆုံပြီးနိုင်ငံခြားကိစ္စတွေဖြင့်ဒေသရင်းပြည်ပတ်တွေလက်လက်ဖြစ်သင့်ကိစ္စတွေကိုဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကပြောပါရဲကာချီချီလက်ချာကတဆင့်ယူကရိန်းနိုင်ငံမာရီယိုပိုလ်စစ်ကဲကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်မော30နဲ့တင်မောသားတွေကိုတော့အာဇော့ပင်လယ်ပြင်မှာရုရှားတပ်ဖွဲ့တွေတနင်္ဂနွေနေ့တုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ယူကရိန်းကတော့အတူခွဲဝေအုံပြုဖို့သဘောတူထားတဲ့ကာချီချီလက်ချာကိုရုရှားကရင်းနှီးတင်တင်မော30နဲ့ပိတ်ဆို့ခဲ့တာဖြစ်ကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်မောတွေဟာရုရှားရဲ့ပြည်နယ်ထဲဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားသမ္မတပူတင်ကတော့တင်မာမှုတွေအတွက်ယူကရိန်းသမ္မတအပေါ်မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးကံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုထားပါတယ်။